ရုရှားပေါ်စွန့်အတွက်မိခိုနေရတာတွေကိုလျှော့ချရမှာဂျပန်နိုင်ငံနဲ့တခြားနိုင်ငံတွေကိုပါကူညီနေအောင်နျူကလ িয়ার စွန့်ရင်ပုံမထုတ်လို့သုံးစွဲမဲ့ကြောင်းဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိရာကပြောဆိုလိုက်ပါတယ်။2011ခုနှစ်ငရင်နဲ့ဆူနာမီရေလိုင်းတံကြောင့်ဖူကူရှိမားနျူကလ িয়ার ဆက်ရုံမှာဓာတ်ငွေ့ယူဆိတ်မှုတွေကျင်းပပြီးနောက်နျူကလ িয়ার ဓာတ်ပိဆက်ရုံတွေကိုပိတ်ခဲ့တဲ့ဂျပန်နိုင်ငံဟာရုရှားကဓာတ်ငွေ့တင်ပို့မှုတွေကိုပုံမအားထားလာခဲ့တာပါ။ဒါပေမဲ့လည်းဇူလိုင်လတဲ့ရွေးကောက်ပွဲတွေကျင်းပဖို့ရှိနေတဲ့ဂျပန်နိုင်ငံမှာစွန့်အင်တွေကုန်ချက်စိတ်တွေမြင့်တက်လာတာကြောင့်မဲဆန္ဒရှင်တွေအချက်အထက်ကြုံနေရချိန်မှာပဲအနာဂတ်စွန့်အင်ဆိုင်ရာမူဝါဒတွေမှာနျူကလ িয়ার စွန့်အင်ဟာတစ်စိတ်တစ်ပိုင်းပါဝင်လာမှာဖြစ်ကြောင်းဝန်ကြီးချုပ်ကပြောလိုက်တာဖြစ်ပါတယ်။ဂျပန်နိုင်ငံစွန့်အင်ဖူလုံရေးမှာအားနည်းချက်တွေကိုဖြည့်ရှင်းတဲ့နေရာမှာစွန့်အင်ဝယ်ယူနိုင်မယ့်နေရာတွေကိုတိုးချဲ့သွားဖို့ပြန်ပြည့်ပြိုးမြဲစွန့်အင်တွေကိုသုံးစွဲဖို့နဲ့နျူကလ িয়ার စွန့်အင်ကိုသုံးစွဲဖို့တွေပါဝင်မှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။ရုရှားစွန့်အင်ပေါ်မိခိုနေရတာကိုရှော့ချဖို့ကဘာတလွားကျိုးပန်းမှုတွေကိုကူညီရမှာနျူကလ িয়ার တာပေးစက်ုံတွေကိုဘေးရန်နဲ့ကင်းကင်းအတုံးချသွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။လက်ရှိနျူကလ িয়ার စက်ုံတွေကတခုကိုပဲပြန်လည်လက်ပတ်မယ်ဆိုရင်တဘာတန်းငွေတန်းချင်းတသန်းနဲ့ညီမျှတဲ့စွန့်အင်တွေကိုကဘာဈေးကွက်အတွက်ထုတ်လုပ်ပေးနိုင်မှာဖြစ်ကြောင်းလည်းဂျပန်ဝန်ကြီးချုပ်ကပြောပါတယ်။ကြည့်ကျထိခိုက်ပျက်စီးမှုတွေကြုံရတဲ့ဖူကူရှိမားနျူကလ িয়ার ဆက်ရုံမတော်တဆမှုကြောင့်ဂျပန်နိုင်ငံမှာနျူကလ িয়ার စွန့်အင်သုံးစွဲရေးအစီအစဉ်ကိုလက်ခံမှုခက်ခဲနေစေဖြစ်ပြီးလက်ရှိဆက်ရုံအဟောင်း30လောက်နဲ့အနည်းချင်းလောက်သာလဲပတ်နေတာလည်းဖြစ်ပါတယ်ခင်ဗျာ။